The prize recognises her significant contribution to the achievement of peace with justice locally, internationally, or internationally.
ဒီစုဟာဒေါက်တာမောင်ရဲ့ထူးဆန်းတဲ့စွမ်းဆောင်မှုကိုဂုဏ်ပြုတာဖြစ်ပါတယ်။ရင်းချမ်းရေးတရားမျှတရေးအတွက်လူအဖွဲ့အစည်းမှရောနိုင်ငံတကာအတိုင်းအတာနဲ့ပါဆောင်ရွက်ပေးနိုင်ခဲ့လို့ဖြစ်ပါတယ်။လူအခွင့်အရေးကိုထောက်ခံအားပေးမှုအကြမ်းမဖက်ဘဲငြင်းချမ်းစွာလှုပ်ရှားဆောင်ရွက်မှုအတွက်တွေးခေါ်မှုလက်တွေ့ကျင့်သုံးမှုနဲ့ဟောပြောပို့ချမှုတွေအတွက်ဖြစ်ပါတယ်။သူ့ရဲ့စေကန်းဟာတိတ်ကိုထူးခြားလာပါတယ်။ကျမကိုယ်တိုင်ရောက်ဖူးခဲ့ပြီးတကယ့်ကိုအားကျစရာဖြစ်ပါတယ်။
အဲ့ဒါကတော့2013ခုစီတီငင်းချမ်းရေးဆုရှင်ကရင်တိုင်းရင်းသူဒေါက်တာဆင်ဒီယမောင်ကိုအခမ်းအနမှုကနိုဗင်ဘာလ6ရက်နေ့ကစီတီမြို့တော်ခမ်းမမှာကျင်းပခဲ့တဲ့စီတီငင်းချမ်းရေးဆုဟောပြောပွဲအခမ်းအနမှာအခုလိုချီးကျူးပြောကြားသွားတာပါ DJ စီတီငင်းချမ်းရေးဆုပေးပွဲဟာ16ကြိမ်မြောက်ဖြစ်ပါတယ်ဒေါက်တာဆင်ဒီယမောင်ဟာအရင်ကဆုရှင်တွေဖြစ်ကြတဲ့နိုဗင်ငင်းချမ်းရေးဆုရှင်ဖုန်တော်ကြီးဒက်စမင်တူတူခုလသမကလူခွင်းဆရာမဟာမင်းကြီးမယ်ရီရောဘင်ဆန်ပမောခနီယမ်ချ ோம்ஸ்கி ပါလက်စတိုင်းကိုစလေအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဟောင်းအာနန်အရှရာဝီကုလသမဂ္ဂနျူကလ িয়ার IAEA ဖွဲ့ဥက္ကဋ္ဌဟောင်းဒေါက်တာဟန်ဘလစ်အစရှိတဲ့အထင်ကြီးပုဂ္ဂိုလ်ဆင်းနဲ့မှာပါဝင်ခဲ့တာလည်းဖြစ်ပါတယ်ဒေါက်တာဆင်ဒီယမောင်ကစီတီငင်းချမ်းရေးဆုရှင်တွေလှုပ်ထုံးရသူ့ရဲ့ငင်းချမ်းရေးအတွေ့အကြုံတွေကိုပရိသတ်နဲ့မျှဝေပေးခဲ့ပါတယ်သူအနေနဲ့ပထမအဦးဆုံးထိုင်းမြန်မာနေဆက်ကိုရောက်ရှိလာပုံကိုအစချီပြီးရှင်းပြခဲ့ပါတယ
် I fled from Burma to Thailand 25 years ago and I have lived in Thailand ever since The student lunch pro democracy movement against
ဒီနေ့လွန်ခဲ့တဲ့25နှစ်ကမြန်မာနိုင်ငံကဒီထိုင်းနိုင်ငံကိုရောက်ရှိလာခဲ့တာပါအဲ့ဒီချိန်ကစလို့ထိုင်းနိုင်ငံမှာပဲနေခဲ့တာဖြစ်ပါတယ်1988ခုအောက်တိုဘာ10ရက်နေ့ကဒီမိုကရေစီဆန္ဒပြသူတွေကိုမြန်မာစစ်တပ်ကရည်ရဲဆက်ဖြိုခွင်းခဲ့တယ်လို့လူတွေထောင်နဲ့ချီဖမ်းဆီးခြင်းခံခဲ့ရပြီးအများအပြားလည်းပျောက်ဆုံးခဲ့တာဖြစ်ပါတယ်။တက္ကသိုလ်ကျောင်းသားတွေ၊ကျောင်းဆရာဆရာမတွေ၊ဆရာဝန်တွေနေဆက်ကိုထွက်ပြေးကြရပါတယ်။အဲ့ဒီခရင်နေဆက်ဒေသဟာ1948ခုနှစ်ကစလို့ခရင် KNU တပ်နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေတဲ့နေရာဖြစ်ပါတယ်။ကျမ1988ခုနှစ်တုန်းကခရင်ကြီးရွာတရွာမှာဆရာဝန်အဖြစ်အမှုထမ်းနေတာပါ။ကျမလုံကြုံရေးအတွက်စိုးရင်ရလို့နေဆက်ကိုကျမထွက်ပြေးလာခဲ့ရတာဖြစ်ပါတယ်။ကျမအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီရရှိပြီးနောက်3လဓမ္မမဟုတ်6လအတွင်းပြန်နိုင်လိမ့်မယ်လို့မျှော်လင့်ခဲ့တာဖြစ်တဲ့အကြောင်းဒေါက်တာဆင်ဒီယာကအစချီပြီးပြောခဲ့ပါတယ်။ဒါပေမဲ့ထိုင်းမြန်မာနေဆက်မှာထွက်ပြေးလာတဲ့ဒုက္ခသည်တွေနိုင်ငံရေးသမားတွေပြောင်းရွှေ့လို့သမားတွေအခြေအနေဟာပိုဆိုးဝါးလာပြီးထိုင်းမြန်မာနေဆက်မြောက်ဝတီတစ်ဖက်ကမ်းရှိမဲဆောက်မြို့မှာမေရောစီကံဖွင့်ခဲ့ရတဲ့အခြေအနေစိုက်ခဲ့ပုံကိုလည်းဒေါက်တာဆင်ဒီယာကဆက်ပြီးရှင်းပြရမှာ
We set up mental clinic in a small hut located just 4 km from the border helping to refer patients from the camp to the Thai government hospital
In those days မေရောစီကံကိုတဲ့အိမ်လေးတစ်ခုကနေစဖွင့်ခဲ့တာပါနေဆက်နဲ့4 km လောက်ပဲဝေးပါတယ်ချမကြီးနဲ့ပတ်သက်လို့နေဆက်တစ်ပိုက်မှာထိုင်းစီယုံပဲရှိခဲ့ပါတယ်အဲ့ဒီတုန်းကစီးပွားနဲ့ပတ်သက်ပြီးတော့တိတ်ကိုကျမတို့ချက်တေးခဲ့ပါတယ်ဒေသခံထိုင်းနဲ့ကရင်လူအဖွဲ့အစည်းကအလှငွေထည့်ခဲ့တာဖြစ်ပါတယ်စီးပွားကုသနိုင်ရေးတွေလည်းဒေသခံလူအဖွဲ့အစည်းကဝိုင်းကြိုးပမ်းပေးခဲ့ကြပါတယ်နှစ်ကြာမှာတော့ပိုပြီးကြီးမားတဲ့အဖွဲ့အစည်းကြီးတွေကကျမတို့ကိုအကူအညီပေးခဲ့ပါတယ်လို့ဒေါက်တာဆင်ဒီယာကရှင်းပြသွားတာဖြစ်ပါတယ်ဒေါက်တာဆင်ဒီယာနဲ့အတူကျမရေးဆေးမှုတွေဆရာဆရာမတွေစီဝင်ဒန်ဒွေရဲ့အကူအညီနဲ့ဝင်ကြီးလာခဲ့တဲ့မေတော်စီကန်းဟာရွာကြီးအတွင်ဖြစ်လာခဲ့ပြီးထိုင်းမြန်မာနေဆက်သမဂ္ဂမြန်မာပြည်တွင်းကလည်းကျမရေးစီမတက်နိုင်ကြတဲ့မရှိစင်းရဲသားတွေအတွက်အကူအညီပေးတဲ့နေရာလေးဖြစ်ခဲ့ပါတယ်။သူ့ရဲ့မိကွန်းနဲ့မှစိတ်မကောင်းစရာဥပမာတစ်ခုကိုဒေါက်တာဆင်ဒီယာကမိမောင်းထုတ်ပြခဲ့ရမှာတော့
Just recently a young girl only 19 years old delivered her firstborn baby at the clinic. Her story touched meI asked her why
you Jadi Miga ba a the 16 nei ywe main clinic ngel li ha chuma ru si ga ma ta u li la mwe ba de tu a chang chuma ja ya ro sei ma kaung phi ya ba de myama pi ga ba chang thwet la ya ba de le lu chuma mi ro tu ro mi da su ha tu 6 nei ywe ga myama na nga nga ni thwet la ke de lu tu ga phi ba de a phi ga a sou na tv yoga phi de twet chang သူတို့ပိုင်လေမြေတွေရောင်းချပြီးဆေးကုသဖို့ငွေရှာခဲ့ရပါတယ်။ သူတို့ဒေသမှာတီဘီဆေးကုသဖို့အတွက်ပြည်သူဆေးရုံရှိခဲ့ပါဘူးကိုပိုင်ဆေးကန်တွေပဲရှိပြီးအဲ့ဒါတွေကလည်းတိတ်ဆေးကုန်ကြတာဖြစ်ပါတယ်အဲ့ဒီတော့ဒီကိုနှစ်ရွယ်ကလေးမလေးဟာကျောင်းထွက်ပြီးအလုပ်လုပ်ခဲ့ရပါတယ်နောက်ဆုံးမတက်တာတဲ့အခါမှာမြန်မာနိုင်ငံကနေထွက်ခွာခဲ့ရတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလက်နဲ့ဆွဲကင်တဲ့ပဋိပက္ခတွေကြောင့်ပြင်ဒေသခံတွေအနေနဲ့အခြေခံပညာရေးကျန်းမာရေးစီးပွားကုသမှုတွေလက်လှမ်းမမီခဲ့ကြလို့အိုးအိမ်မဲ့စွန့်ခွာခဲ့ကြရသူတွေရှိတာတွေ့ရတယ်လို့ဒေါက်တာစင်ဒီယာကပြောခဲ့တာဖြစ်ပါတယ်2010မြန်မာဒီမိုကရေစီပြောင်းလဲမှုတွေကြောင့်နိုင်ငံတကာအဖွဲ့အစည်းကြီးတွေရဲ့လူသားချင်းစာနာမှုအထောက်ပံ့တွေဟာပြည်တွင်းကိုပိုအာယုံဆိုင်ခဲ့ပြီးနေဇတ်ဒေသတွေမှာယော့နေခဲ့တာကိုတွေ့ရပါတယ်။ဒေါက်တာစင်ဒီယာကဩစတြေးလျအစိုးရအနေနဲ့ထိုင်းမြန်မာနေဇတ်ရှိကျန်းမာရေးပြည်စုစောင့်ရှောက်မှုအပေါ်ထောက်ပံ့ခြင်းဖြတ်တောက်မှုနဲ့ပတ်သက်ပြီးတော့သူ့မိကုတ်မှာအခုလိုတတိရှိရှိပဲဩစတြေးလျအစိုးရကိုဝေဖန်ခဲ့ပါတယ်
။ The Australian government started supporting training at Murdoch Clinic in 1994 and in recent years through our partnership withUnion
Aid Abroad, AFIDA gave us larger grants. 1994ခုနှစ်မှာ Australia အစိုးရကမေရိုစီကန်ကိုစပြီးထောက်ပံ့ခဲ့ပါတယ်။ကုလသမဂ္ဂအစီအစဉ်နဲ့အတူ Australia ရဲ့အထောက်ပံ့နဲ့ကလင်းငယ်ပေါင်း 3,000 လောက်ကိုကျမတို့မီးဖွားပေးနိုင်ခဲ့ပါတယ်။တောင်နဲ့ချီရှိတဲ့လူနာတွေကို HIV ပိုးစစ်ပေးနိုင်ခဲ့တယ်လို့ကလင်းငယ်ပေါင်း 2,000 လောက်ရဲ့အသက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်။ဒါပေမဲ့လို့ကျမမကြသေးမိကကြားရတဲ့သတင်းရတော့ဩစတြေးလျအစိုးရကထိုင်းမြန်မာနယ်စပ်မှာကျန်းမာရေးထောက်ပံ့မှုကိုရပ်ဖို့ဆုံးဖြတ်ခဲ့တဲ့ဆိုတဲ့အကြောင်းပါပဲ။အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့အစ်မစီမကောင်းဖြစ်ရပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုပြန်စဉ်းစားပေးဖို့လေတိုက်တွန်းအပ်ပါတယ်ရှင်။အကာအကွယ်မဲ့ဖြစ်နေကြသူတွေကိုတခြားဘယ်နေရာသွားဆေးကုရမယ်ဆိုတာကိုကျမတို့ဘယ်လိုအကြံပေးလို့ရပါမလဲ။ဒါကြောင့်ဩစတြေးလျအစိုးရကိုကျမတိုက်တွန်းချင်တာကတော့လက်ငင်းဆုံးဖြတ်ချက်ကိုပြန်စင်စားပြီးအထောက်အကူကိုဆက်ပေးဖို့တိုက်တွန်းပါတယ်လို့ဒေါက်တာစင်ဒီယာကပြောသွားတာဖြစ်ပါတယ်။သူကိုယ်တိုင်မိခင်တခုဖြစ်တဲ့ဒေါက်တာစင်ဒီယာမောင်ဟာမိဘမဲ့ចောင်းတွေကိုလည်းနေဆက်မှာထူထောင်ထားတယ်လို့ကလေးများចမ်းမာရေးတွေလည်းအထူးဂရုစိုက်သူတူဖြစ်ပါတယ်။ထိုင်းမြန်မာနေဆက်ရှိကလေးတွေချီနေတွေနဲ့ပတ်သက်လို့သူ့အမြင်ကဘယ်လိုရှိပါသလဲ။သူ့ရဲ့ဖြေချချက်တွေဖြင့်အတူဒီသတင်းပိုင်ရဲ့မြို့သူမြို့သားကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကလေးတွေနေလဲပေါ့နော်။ထိုင်းနိုင်ငံထဲမှာဒီထိုင်းစိုးရရဲ့လူခွေအဖွဲ့အစည်းတွေ၊ကျမရေးပြည်ရဲ့အဖွဲ့အစည်းတွေရဲ့ပံ့ပိုးမှုနဲ့ပေါ့နော်။သူတို့ကလက်ရှိထိုင်းနိုင်ငံမှာမွေးလာတာဖြစ်ပေမဲ့လို့သူတို့ဒီ2008ခုနှစ်ကနေစပြီးတော့မိသားတွေကတရားဝင်နေထိုင်ပြီးဖြစ်စေ၊မနေထိုင်ပြီးဖြစ်စေ
။
သူတို့ဝေစီရင်ထုတ်ပေးတယ်ဆိုတဲ့အစီအစဉ်ကရှိလာတယ
်။
အဲ့ဒီဝေစီရင်ထုတ်ပေးတဲ့အစီအစဉ်ကြောင့်တော့ကလေးတွေကဒီကျနတဲ့ဘုရောကျမရေးဝယ်ဖို့ပြီးတော့ကောင်းမှုလိုက်တယ်သူတို့လည်းသူတို့ကထိုင်းနိုင်ငံသားတော့ဖြစ်မှာမဟုတ်ဘူ
း
ဘာဖြစ်တော့တန်တီအချင်းကြီးကောင်းသွားလို့တန်တီမှာပြန်ပြီးလုပ်ပိုင်စားတော့မယ်မိဘတွေပြန်ရှေ့ပြောင်းရမယ်ဆိုရင်လည်းဒီကလေးတွေကကိုယ်နိုင်ငံထဲမှာနိုင်ငံသားဖြစ်ရေးကိုဆောင်ရွက်နိုင်မှုအတွက်ကိုအခုခေတ်ဆက်ပြီးတော့ပေါ့နော်လက်ဆက်တစ်ချောင်းလုံးမှာနော်နေ့စဉ်လူဖွားနေတဲ့ကလေးတွေရခင်လူဖွားတဲ့ကလေးတွေနဲ့ပတ်သက်ပြီးတော့နော်အချက်လက်တွေတည်ယူဖို့လိုအပ်တယ်အကယ်၍ဒီရခင်ရမွေးခဲ့တဲ့ကလေးတွေကတလို့မရှိတဲ့အတွက်ကြောင့်တို့မှာမျက်မြင်ကြည့်တာတစ်ခုကလည်းတစ်ခုနေမသွားနိုင်တာတို့နောက်တော့အဒီလူမျိုးဒီလူပေါင်းကူးမှုတွေပို့ပြီးတော့အခန့်အားရတော့ပေါ့နော်အဲ့လိုမျိုးအခြေအနေတွေပို့ပြီးတော့ဖြစ်လာနိုင်တယ်ပေါ့နော်တစ်ချိန်တည်းမှာပဲတို့ကကျမရဲ့ပညာရေးရလက်ရမမီတဲ့အတွက်ကြောင့်လည်းတို့ရဲ့လူမှုရေးဘဝတွေပေါ့နော်နှိမ့်ချမှုတွေပေါ့အများဆုံးတွေ့ရတယ်ပေါ့ You can bend but never break me cause it only serves to make me more determined to achieve my